မြန်မာအစိုးရလုပ်နေတဲ့အပြောင်းလဲတွေနဲ့အခက်အခဲတွေကိုသိအောင်လန်ဒန်မြို့သူမြို့သားတွေကိုယ်တိုင်လာကြည့်ကြဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဖိတ်ခေါ်လိုက်ပါတယ်။လန်ဒန်မြို့တော်ကပေးအပ်တဲ့ဂုံတူးဆောင်စုတွေထဲမှာအမြင့်ဆုံးဖြစ်တဲ့ Freedom of the City စုကိုဒေါက်ဆန်းစုကြည်လက်ခံရယူစဉ်မှာအခုလိုဖိတ်ခေါ်ခဲ့တာလည်းဖြစ်ပါတယ်။အပြည့်အစုံကိုမက်ဆုမြတ်မွန်ကဆက်ပြီးပြောပြမှာပါရှင်။
မြန်မာနိုင်ငံမှာလွတ်လပ်ခွင့်နဲ့ဒီမိုကရေစီအပြောင်းအလဲတွေကိုအကြမ်းမဖက်တဲ့နည်းနဲ့ရရှိပြောင်းလဲအောင်ကြိုးစားခဲ့သူတစ်ယောက်ဖြစ်တာကြောင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုလန်ဒန်မြို့တော်က Honorary Freedom ဂုံတူးဆောင်ဆုကိုပေးအပ်ခဲ့ပါတယ်။လန်ဒန်မြို့တော်အကြီးအကဲတွေကရွေးချယ်ပေးအပ်တဲ့ဆုတွေထဲမှာအမြင့်ဆုံးဖြစ်တဲ့ Honorary Freedom of the City of London ဘွဲ့ပေးပွဲကိုလန်ဒန်မြို့ကအထင်ကြီး Guild Hall အဆောက်အဦထဲမှာအခမ်းအနားနဲ့တင်းလာနေကကျင်းပခဲ့ပါတယ်။ဒီဂုံပြုတ်ဘွဲ့ပေးပွဲကိုတက်ရောက်ခွင့်ရသူတယောက်ဖြစ်တဲ့လန်ဒန်မြို့မှာနေသူမတ်တူးမာကဒေါက်ဆန်းစုကြည်ဂုံပြုတ်ခံရတာဟာမြန်မာလူမျိုးအလုံးမြန်မာတနိုင်ငံလုံးအတွက်ဂုဏ်ယူစရာဖြစ်တယ်လို့အခုလိုပြောပါတယ်
။ဒီဘွဲ့ကလန်ဒန်မြို့ဂုံတူးဆောင်အနေနဲ့ပေးရတဲ့မှာအမြင့်ဆုံးဘွဲ့ဖြစ်ပါတယ်။အဲ့အတွက်ကြောင့်မလို့တကယ်ဆိုလို့ရှိရင်မြန်မာလူမျိုးတယောက်အနေနဲ့မလို့အရန်ဂုဏ်ယူစရာကောင်းပါတယ်။ဒီဘွဲ့မျိုးကတောင်အာဖရိကနိုင်ငံမှာဒီလိုမျိုးညံ့ဆောင်လက်လက်ရေးတိုက်ပွဲဝင်နေတဲ့နော်ဆန်မန်ဒလာရောတက်တူတူအဲ့လိုလူမျိုးတွေပဲပြေးခဲ့တယ်ဖြစ်တယ်လို့လန်ဒန်မြို့ရဲ့အမျိုးဆုံးကွန်ပျူတာပွဲလည်းဖြစ်တဲ့အတွက်ကြောင့်တကယ်တော့မြန်မာလူမျိုးတရားအမြင်ရပါမကတော့ပေါ့လေဒီမှာတန်းကြီးတစ်ခုလုံးနေတယ်အင်တာမိုကွန်ပျူတာတိုက်တဲ့ပွဲတစ်ခုဖြစ်ပါတယ်အထူးကြောင့်ပြောမယ်ဆိုလို့ရှိရင်တော့ပွဲကတော့အဓိကကတော့မြန်မာလူမျိုးတွေအများစုတက်တဲ့ပွဲမဟုတ်ဘူးပေါ့နော်ဒါဆိုလန်ဒန်ကတိကနေပြီးတော့သူတို့အဓိကဖိတ်ထားတဲ့နိုင်ငံသားရေးဝန်ကြီးဌာနကတော့ဒီမြန်မာပြည်နဲ့ပတ်သက်တဲ့အဖွဲ့အစည်းအဲ့လိုမျိုးရနေပြီးတော့နောက်ပြီးတော့ Commonwealth ကလူတွေအဲ့လိုအများစုတက်တယ်မြန်မာကတော့လူနည်းစုပါပဲအမတိတလောက်ဆို35ယောက်အဲသူတို့ဖိတ်တယ်လို့ပြောပါတယ်
ဂုံပြုတ်ဘွဲ့လက်ခံယူခဲ့တဲ့ဒေါက်ဆန်းစုကြည်ကကျေးဇူးတင်စကားပြောခဲ့တာမှာလန်ဒန်မြို့ရဲ့တိုးတက်ပြောင်းလဲမှုကိုချီးကျူးခဲ့တယ်လို့မြန်မာနိုင်ငံကအပြောင်းလဲတွေကိုသိရှိနိုင်ဖို့လန်ဒန်မြို့သူမြို့သားတွေကိုမြန်မာနိုင်ငံကိုလာလည်ဖို့ဖိတ်ခေါ်ခဲ့ပါတယ်။တနှစ်ကျော်သာတက်တန်းရှိနေတဲ့ NLD အစိုးရစ조사လုပ်နေတဲ့အပြောင်းလဲတွေနဲ့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုကိုယ်တိုင်သိရအောင်လို့လာကြည့်ကြဖို့အတွက်ဖိတ်ခေါ်ခဲ့တယ်လို့မတ်တူးမာကပြောပြပါတယ
်။အဓိကပေါ့လေအမသဘောကျတယ်ရတော့လက်ရှိမှာသူတို့ကအစိုးရဖြစ်လာပြီလို့ပြောနေတယ်။တကယ်တမ်းကျတော့ဒီအာဏာနဲ့လုပ်ပိုင်ခွင့်အလုံးကသူတို့အနေနဲ့အကုန်လုံးအပြေအဝမရရှိသေးရတယ်။နောက်တစ်ခုကလက်ရှိလုပ်ပိုင်ခွင့်ရထားတဲ့ခြေအနေပြီးတော့လည်းလုံနိုင်ကြတဲ့လုံနေရမှာလုံပြရည်အများကြီးရှိနေတယ်ကြောင့်မို့ဒါဟာ overnight ပေါ့နော်တ냐ရနေလုံလို့မရဖြစ်တဲ့ကြောင့်မို့လုံတင်လုံတိုက်ကြောင်းလည်းပြန်ကြောင်းလည်းထိုက်တာတွေကိုတတ်သမမအချိန်ကသူတို့အစိုးရလက်ရှိအချိန်ကလာတယ်မလုပ်ထားသေးဘူးဆိုတော့အကြောင်းနဲ့နောက်ပြီးတော့ဒီမှာရှိရလူတွေအကုန်လုံးကိုလည်းလာကြည့်ဖို့သူကဖိတ်ခေါ်ပါတယ်ဗောလေအဲ့လိုလာကြည့်တဲ့အခါမှာဆိုလို့ရှိရင်လက်ရှိကမ္ဘာပြည်ထဲမှာဒီလိုမျိုးအပြောင်းလဲနေတူပြင်ကြောင်းလေးတွေလှုပ်ဖို့အတွက်ကိုဘယ်လောက်ကြိုးစားပြီးတော့လုပ်နေရလဲဘယ်လောက်ခက်ခဲရှိရဲဆိုတာလဲကိုယ်တိုင်လာကြည့်တဲ့အခါမှာပိုသိနိုင်တယ်လို့လည်းပြောရပါနော်နောက်တစ်ခုကကြတော့လက်ရှိလောကမှာဒီမိုကရေစီရသွားပြီဒီမိုကရေစီနိုင်ငံတစ်ခုဖြစ်ပြီလို့ပြောပေမဲ့ဟိုတကယ်တမ်းကျတော့ 100% ဒီမိုကရေစီနိုင်ငံအဖြစ်တစ်ခုကိုလည်းမဖြစ်သေးပါဘူးဆိုရကြအောင်လည်းထည့်ပြပါပ
ါမေလ၈ရက်နေ့တင်းလာနေကတောင်အောင်ဆန်းစုကြည်ကို Honorary Freedom ဂုံတူးဆောင်ဘွဲ့ပေးတဲ့အခမ်းအနားကျင်းပတဲ့ Guild Hall အဆောက်အဦရှိမှဆန္ဒပြမှုတွေလည်းရှိခဲ့ပါတယ်မြန်မာနိုင်ငံမှာတိုက်ပွဲတွေကြောင့်လွတ်လပ်မှုကိုမခံစားရသေးဘူးဆိုတော့ကချင်တိုင်းရင်းသားတချို့နဲ့အခွင့်အရေးတောင်းဆိုနေတဲ့ရိုဟင်ဂျာတွေကအော်ဟစ်ကြွေးကြော်ဆန္ဒပြခဲ့ကြပါတယ်။အလားတူဒီဆန္ဒပြပွဲကိုကန့်ကွက်ပြီးတော့ဒေါက်ဆန်းစုကြည်ရဲ့ရက်တီဆောင်ရွက်မှုကိုထောက်ခံသူတွေကလည်းထောက်ခံမှုကိုလာရောက်ပြသခဲ့ကြပါတယ်။ဒီနေ့လာနေကပဲဒေါက်ဆန်းစုကြည်ဟာဗြိတိန်ကာကွယ်ရေးဝန်ကြီးဆာမိုက်ကယ်ဖဲလန်နဲ့လည်းကာကွယ်ရေးဝန်ကြီးရုံးမှသွားရောက်တွေ့ဆုံခဲ့ပါတယ်။ဒါအပြင်ဗြိတိန်နိုင်ငံသားရေးနဲ့ဒနာတဟာရရေးရဝင်ကြီးဌာနအာရှပစိဖစ်ရေးရဒုတိယဝင်ကြီးအလော့ရှာမားနဲ့လည်းတနင်္လာနေ့ညနေပိုင်းကဒေါက်ဆန်းစုကြည်ကသူတဲခိုနေတဲ့လန်ဒန်ကဒေါ်ချက်စတာဟိုတယ်မှာတွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာမြန်မာနိုင်ငံကအမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးအတွက်ဆောင်ရွက်နေမှုတွေ၊ရခိုင်ပြည်နယ်အရေးကိစ္စနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ဝင်တွေကိုစွမ်းဆောင်ရည်မြင့်တင်မှုတင်နန်းတွေပေးရေးကိစ္စတွေဆွေးနွေးခဲ့တယ်လို့မြန်မာနိုင်ငံသားရေးဌာနကသတင်းထုတ်ပြန်ပါတယ်။တညနေထဲမှာပဲဗြိတိန်နိုင်ငံရဲ့အပြည်ပြည်ဆိုင်ရာဖွံ့ဖြိုးတိုးတက်ရေးဝန်ကြီးရိုက်စတူဝတ်နဲ့လည်းဒေါ်ချက်စတာဟိုတယ်မှာပဲဆက်လက်တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံမှုမှာတော့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ဗြိတိန်အစိုးရကပံ့ပိုးကူညီပေးနေတဲ့ကိစ္စတွေအပြင်နှစ်နိုင်ငံကြားမှာပညာရေး၊ကျန်းမာရေး၊လျှက်စစ်စွမ်းအင်ကဏ္ဍတွေမှာပူးပေါင်းဆောင်ရွက်မှုတိုးမြှင့်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့မြန်မာနိုင်ငံသားရေးဌာနကထုတ်ပြန်ပါတယ်။ဒီကနေ့မေလ9ရက်မနေ့ပိုင်းမှာတော့ဒေါက်ဆန်းစုကြည်ဟာဗြိတိန်ရောက်မြန်မာလူမျိုးတွေနဲ့တွေ့ဆုံဖို့ရှိပါတယ်။စုစုပေါင်းအယောက်300တွေ့ဆုံခွင့်ရမှာဖြစ်တယ်လို့မတ်တူးမာကပြောပြပါရယ်။
ဘယ်နဲ့ပတ်သက်ပြီးအတီးအကျန်တိတ်တိတ်ကိုအမတိတ်တာမတိပါဘူးမိခွန်းနဲ့မိခွန်းရမရဆိုတော့လေဒါပေမဲ့ဟိုနေရာအခက်အခဲတွေပါတယ်ကျောင်းတော့လူ300လို့တော့တတ်မှတ်ရတာပေါ့လေအခုလောလောဆယ်တော့ထိတ်ခံထားတဲ့လူတွေအားလုံးတယောက်ခွင့်ရရှိသူတွေအားလုံးကတော့မနေ့ကို9နိုင်ခွဲနဲ့9နိုင်လူစားကောင်နောက်ဆုံးထားပြီးတော့နေရာယူပေးရမှာဖြစ်ပါတယ
်မေလ၄ရက်နေ့တည်းကဗြိတိန်နိုင်ငံကိုဒေါန်ဆန်းစုကြည်ရောက်ရှိနေတာဖြစ်ပါတယ်ဗြိတိန်နိုင်ငံမှာဂျွန်လကျင်းပမဲ့ရွေးကောက်ပွဲပြင်ဆင်နေချိန်ဖြစ်တာမို့အလုတ်များနေတဲ့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေနဲ့တော့အခုခီးစဉ်အတွင်းတွေ့ဆုံဖို့မရှိဘူးလို့သိရပါတယ်ဗြိတိန်မယင်မာကြီးဒုတိယမြောက်အလိဇဘက်အင်းရှေ့ဆန်ဝေလာမင်းသားချယ်လ်စ်နိုင်ငံသားရေးဝန်ကြီးဘောရစ်ဂျွန်ဆန်တို့နဲ့တော့ပြီးခဲ့တဲ့သတင်းပတ်ထဲမှာတီးကြားစီဒေါန်ဆန်းစုကြည်တွေ့ဆုံခဲ့ပါတယ်ဒေါန်ဆန်းစုကြည်ဟာဘယ်လ်ဂျီယမ်အီတလီဗာတီကန်နဲ့ဗြိတိန်နိုင်ငံတွေစီကိုခီးထွက်နေတာဖြစ်ပါတယ်ရှင်